မြန်မာနိုင်ငံအတွင်းနေရာအနှံ့မှာအသိစိတ်ခံထားရတဲ့လေယာဉ်မြေတွေအတွင်းဝင်ရောက်စိုက်ပျိုးထွန်ရက်မှုတွေလုပ်ခဲ့တဲ့အတွက်လေသမားတွေအပေါ်အစိုးရစစ်တပ်နဲ့ပုဂ္ဂလိကကုမ္ပဏီတွေကတရားစွဲဆိုခဲ့တဲ့အမှုတွေဖမ်းဆီးမှုတွေတော်တော်များများပေါ်ထွက်လာနေပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးလေယာဉ်မြေကိစ္စတွေကိုထဲထဲဝင်ဝင်ဆောင်ရွက်ပေးနေတဲ့မတူကွဲပြားခြင်းနဲ့ငြိမ်းချမ်းရေးပါတီဥက္ကဋ္ဌဦးနေမျိုးဝေကိုဆက်သွယ်မေးမြန်းထားပါတယ
်။အဲအဲ့ဒါကတော့ဒီနိုင်ငံအနှံ့ပဲတရားစွဲဆိုရတာရှိတယ်။ဗမာကြီးလည်းတော့မော်ကျွန်းမှရှိမယ်အေးရီတာတဝဲမှာရှိမယ်တင်းသာရီတာအဲနောက်တကရှမ်းပြည်နယ်မှာရှိမယ်နောက်ချူမှာရှိမယ်ရန်ကုန်တိုင်းမှာရှိမယ်ရန်ကုန်တိုင်းမင်္ဂလာတုံးမှာရှိမယ်နောက်ပမာကြီးမှာဆိုပဲခူးတိုင်းဒိုင်ဦးမြို့နယ်မှာရှိမယ
်အဲ့တော့ဒါရီယာ
မြို့တွေရှိတယ်ပေါ့ဗျာ
ဟုတ်ကဲ့
အဲနောက်တခြားဟိုဘက်ဒလတို့ဘာလို့အဲ့ဘက်ဒီမှာလည်းရှိတယ်ဗျာ
ဟုတ်ကဲ့
အဲ့ဒီခါတွေကဆွဲတဲ့ပုံမှားတွေပေါ့ဗျာဆွဲတဲ့ပုံမှားတွေကလေယာမီပြဿနာပေါ်မှာမူတည်ပြီးဖြစ်တဲ့ပုံမှားတွေကတော့ငါးတက်စာလုံးစားလိုက်လို့ဟာမျိုးတွေရှိမယ်ဥမာ၁၈လို့ခါမျိုးတွေရှိမယ်။နောက်ကကုမ္ပဏီတွေဘက်ကခုနကအုပ်ချုပ်ရေးပိုင်းတွေကဆွဲတာပေါ့။ကုမ္ပဏီဘက်ကဆွဲတာဆိုရင်အဲလေးလေးကွန်လေးလေးကွန်အားရှိမယ်။နောက်ကရေးသားပြောဆိုမှုတွေနဲ့ပတ်သက်လို့ဆွဲတာဆိုပုံမှန်900တွေရှိမယ်ဗျ။အဲ့ဒါတွေရှိတယ်ဗျ
။ဟုတ်ကဲ့။အဲ့ဒီနေရာမှာဟိုတာမန်လူနားလည်အောင်ဆိုလို့ရှိရင်အဲ့ကုမ္ပဏီဘက်ကဆွဲတဲ့ကိစ္စဆိုတော့အရင်ရှင်းပြပါလား။ကုမ္ပဏီဘက်ကဆွဲတဲ့ပုံမှန်လေးလေးကွန်ပါညာဆိုတာကဘလို့အခြေခံကိုပြောချင်တာဘလို့အခြေခံနဲ့ဒီလေယာဉ်မြန်မာဝင်ပြီးထွန်ရက်တဲ့လေသမားတွေကိုဟိုတရားဆွဲရတာလေအ
ဲသူကပိုင်းနဲ့ကျူးလွန်မှုဆိုတော့ပိုင်းနဲ့ကျူးကျော်မှုဆိုတော့ပုံစံမျိုးတွေဆွဲကြတာများတယ်ဗျအဲဒါကတော့လုပ်ငန်းရှင်တွေကုမ္ပဏီတွေကဆွဲတာပေါ့လေအဲ့ဒါကလည်းမူလမှုကလေယာဉ်မှုကဘသူပိုင်းနဲ့ဆိုတာပြောဖို့ခက်တယ်နောက်အမှန်တကယ်နေတိုင်းလုပ်ငန်းနေတဲ့လူတွေကလေသမားတွေဖြစ်တယ်ဒါပေမဲ့အဲ့ဒီဟာကိုမျက်ဝယ်ပြုပြီးတော့သူတို့ကိုလုပ်ပိုင်ခွင့်ပေးထားပါတယ်ဆိုတော့ဟာမျိုးတွေနဲ့ဆွဲတာဗျဒါပေမဲ့လုပ်ပိုင်ခွင့်ပေးထားတယ်ဆိုတော့လုပ်ပိုင်ခွင့်ကဘယ်သူတည်းကပေးရလဲဆိုရက်ကြီးမြေကော်မတီတည်းကပေးရတယ်ကျွန်တော်မနေ့ကဆိုဒိုင်ဦးမျိုးနဲ့တရားရုံးရောက်တော့ဒိုင်ဦးမျိုးနဲ့မှာဥက္ကင်မောင်ပါတောင်သူ12ဦးကိုဆွဲထားတယ်ဆွဲထားတာရှင်ရင်းသာရက်ချက်ဆက်ရုံမှာဆွဲထားတယ်ဒါပေမဲ့ရှင်ရင်းသာမနေ့ကတရားရုံးမှာမီးတော့ရက်ကြီးမြေကော်မတီဥက္ကဋ္ဌလုံးဝမဲ့လူကဘယ်သူလဲဆိုရက်ကြီးအုပ်ချုပ်ရေးမှူးရည်ရွယ်ချက်မှုကအားဒီခြိုင်စကောအောင်ကြည့်ပါအောင်အုပ်ချုပ်ရေးမှုပေါ့ဗျာသူကမြေယာကော်မတီဥက္ကဋ္ဌသူကိုယ်တိုင်ဒီကျွန်တော်တို့တရားရုံးမှာမေးလို့ပေါ်ပေါက်လာတာကအဲ့မြေယာဥက္ကဋ္ဌအဟောင်းလဲသူနားမလဲဘူးအစ်စ်ကိုလဲသူနားမလဲဘူးအဲ့အဲ့ဒီလိုဖြစ်တယ်သူကတက်တည်ထွက်တယ်တရားရုံးမှာအဲ့တိုင်းပေါ်ပေါက်တယ
်
သူပိုင်တယ်ဆိုတာကိုမသိဘဲနဲ့တရားစွဲမှုတွေကိုလယ်သမားတွေကအချိန်ကုန်ကငွေကုန်ကဇေယျကုန်ကရောရင်ဆိုင်ကြည့်ရှင်းနေရတယ်ဗျ
ာဟုတ်ကဲ့အခြေခံကပိုင်နဲ့ကျူးလွန်မှုနဲ့ဆွဲတာပိုင်နဲ့ကျူးလွန်မှုနဲ့ဆွဲရတယ်ဆိုတဲ့အခြေခံကဥပမာအဖြစ်ပေါ့နော်ဒီကုမ္ပဏီတစ်ခုခုကလွန်ခဲ့တဲ့နှစ်ပေါင်းနှစ်အနည်းငယ်ကသူတို့ဝယ်ယူထားတာပဲဖြစ်စေတမောင်းမောင်းအစိုးရရှိရနေပြီးတော့ရှောက်ထားတာပဲဖြစ်စေပိုင်ဆိုင်တဲ့သူတို့ပိုင်ဆိုင်နေဆိုတော့တတ်မှတ်ထားတဲ့မြေထဲမှာဒါကလယ်သမားတွေကနေပြီးတော့မူလသူတို့ကိုသူတို့ဒါမူလပိုင်ရှင်ပါလို့ပြောတဲ့လယ်သမားတွေကဝယ်ရင်ပြီးထွန်ရဲကြတဲ့အပေါ်မှာနှစ်ဖက်အငင်းပွားနေတဲ့ကိစ္စတွေပေါ့အဲ့ဒါကိုဆိုလိုတာလ
ားအဲအဲ့မှာနှစ်ပိုင်းရှိတယ်ကွာတစ်ပိုင်းကတော့ဥပမာဒီမင်္ဂလာတို့မှာဖြစ်လာတဲ့ဈေးကမ္ဘာကုမ္ပဏီကိုတည်စားချတာပြီးတယ်အဲ့ဈေးကမ္ဘာကုမ္ပဏီကိုတည်စားချတယ်ဆိုတဲ့အဓိပ္ပာယ်ကွာစိုက်ပြီးလဲစဘာစိုက်ခွင့်ပေးထားတာပေါ့နော်ဟိုနိုင်ငံတော်ပိုင်းကြီးကိုစဘာစိုက်ခွင့်ပေးထားတယ်အဲ့ဒီတည်စားစိုက်ခွင့်ဆိုတာကလည်းဈေးကမ္ဘာကုမ္ပဏီကဒေဗလော်ပါအနေနဲ့ပဲလုပ်တာစဘာစိုက်တဲ့ကုမ္ပဏီမဟုတ်ဘူးစမှုစုံတည်ဆောက်ရေးတွေအဲ့ဒါကိုရန်ကုန်တိုင်းဒေသကြီးအစိုးရဘက်လမ်းညွှန်မှုနဲ့ပေးတယ်ဆိုတော့ပုံစံမျိုးမြို့နယ်အနေနဲ့စာထုတ်တယ်အဲ့ဒီအစာကိုအကြောင်းပြုပြီးတော့လယ်သမားတွေကိုတရားစွဲတယ်တကယ်ကလယ်သမားတွေကအဲတောက်လျှောက်ပေါ်ပြတစ်ဆက်တစ်ဆက်နဲ့စိုက်လာတာတစ်နှစ်မှမပြတ်ဘူးဟိုသူတို့1990လောက်တည်းကနေပြီးတော့2010မှာအငင်းပွားမှုဖြစ်တယ်အဲ့ဒီလည်းစိုက်တယ်10မှာလည်းစိုက်တယ်17မှာလည်းစိုက်တယ်17မှာလည်းစိုက်တယ်ဒီနေ့2013ဘူးရီမှာလည်းစိုက်တယ်အဲ့ဒါကိုစွဲတာနောက်တော့ကဒါတော့ဒီသားဆိုင်ပြုတ်ကိုပေးပြီးတော့ဆွဲတဲ့ပုံစံတမျိုးပေါ့နောက်ဟိုကရွှေရတာပါဆိုလို့ချင်းဒီသားဆိုင်ပြုတ်ကလည်းမရှိဘူးနောက်ရည်ကြီးမြာကော်မတီဥက္ကဋ္ဌဖြစ်တဲ့လူကိုမေးတဲ့အခါမှာလည်းရွှေရတာမှာဘာလုပ်ပိုင်မရှိလဲဆိုမေးမရှိဘူးမသိဘူးသူမသိဘူးပဲဖြေတယ်အဲအဲ့ဘောမှာလည်းဆွဲတာပဲဗျရွှေရတာရခင်နှစ်တွေကအဲအဲ့နေရာမှာကျန်ဆိုင်ပြုတ်ခဲ့တယ်နောက်ပြီးတော့ပတ်လတ်ထားတယ်နောက်ဒီ2012ခုနှစ်လေယာဉ်ဥပဒေပုံမှန်7နှစ်ဇာမင်ဆိုမှပါတာတူရှိတယ်အဲ့ဒါဘယ်လိုပါလဲဆိုတော့အော်မိဒီအကြောင်းကျတော့ပတ်လက်မထားဆိုတောင်သူလယ်သမားတွေကပတ်လက်မထားရဲဘူးပတ်လက်ထားလိုက်ကြံရင်လည်းပတ်လက်ထားတဲ့အပြင်အဲ့လိုပတ်လက်ထားမယ်ဆိုနေရာကိုသိလို့ရတယ်ပတ်လက်မထားလည်းနဲ့ထွေရဆိုင်ကျူးပြန်တဲ့အခါကျတော့လည်းပိုင်နဲ့ကျူးကျော်မှုတွေနဲ့တရားစွဲခံရတယ်က
ြဒါပေမဲ့အခုစောစောကဥနည်းမျိုးဝေပြောတဲ့ဒီမင်္ဂလာတုံကကိစ္စရွှေဟင်းတော်ကိစ္စဆိုလို့ရှိရင်ကုမ္ပဏီတွေအနေနဲ့တက်ဆိုင်ရလယ်သမားတွေကိုအခကြေးငွေပေးပြီးတော့ဝယ်ယူထားပြီးသားကိစ္စတွေမဟုတ်ဘူးလား
အဲမဟုတ်ဘူးခင်ဗျာဒီရွှေရည်သာမှာဆိုလို့ရင်ဒီဘကိုးတိုင်းတိုင်ဥမှာဖြစ်တာဆိုတပြားတစ်ချက်မှမပြီးပဲနဲ့တော့အဲ့ဒီဟာကအဲအေတုခအဲမြို့နယ်အေတုခကြီးပါဖွံ့ဖြိုးရေးဆိုတဲ့အဖွဲ့ရနေပြီးတော့တိတ်နေလို့ပြောတယ်ဒါပေမဲ့မနေ့ကမြို့နယ်အုပ်ချုပ်ရေးမှုတိုင်းမြို့နယ်အုပ်ချုပ်ရေးမှုမိတဲ့ကမှမိသိမ်းမှုဆိုတာမရှိပါဘူးလေသူတို့မြို့နယ်ထဲမှာဒါအောက်ခြေမှာဖြစ်တာပါအဲ့လိုပြောတယ်ဗျတပြားတစ်ချက်မှယုံကြည်မရဘူးဗျအဲ့လိုပဲရွှေရည်သာမင်္ဂလာတို့မှာဖြစ်တဲ့ဟာတွေကလည်းအဲဒီစမှုတော်အကောင်နဲ့ပေါ်ရမယ်လို့ပြောပြီးတော့သိမ့်ထားတယ်ဒါပေမဲ့နိုင်ငံတော်အစိုးရခွင့်ပြုတာက1480အဲ့ဒီမှာဖြစ်နေတာအေက4000လောက်ဖြစ်နေတယ်ပူရှံပြီးတော့သွားပြီးတော့ယူရတာဖြစ်နေအဲ့မှာတောင်ငယ်မားတွေကိုမင်္ဂလာတော်မှာပေးတာကဇုံတင်းနဲ့သုံးတယ်မှာဆိုတကယ်တချက်မှမပေးတာရှိတယ်အဲ14အေကလောက်ကိုမှငွေ4000လောက်ပေးလိုက်တာရှိတယ်အရာွက်တွေပြန်40 60တွေပေါ်ပြီးမှဆိုရောမရသေးတာရှိတယ်နောက်က3သိန်းပေးပြီးတော့ပြေတော့လိုက်တာကြီးတယ်အဲ့3သိန်းပေးတဲ့ချိန်မှာကာလာပေါ့ပြီးအဲ့နေရာမှာ14သိန်း15သိန်းပေါက်နေတယ်အဲ့လိုမျိုးတွေရှိရက
ြဟုတ်ကဲ့အဲ့တော့အစောကပိုင်းကဥနည်းမျိုးဝေပြောတဲ့အထိုင်းမှာအထဲမှာနေရာတစ်ခုကိုလယ်သမားတွေကထွင်ရဲမဆိုင်ပြိုးပဲနဲ့ပတ်လတ်ထားရင်အဲသိန်းပိုင်ခွင့်ရှိတယ်ဆိုပြီးတော့ပါတယ်ဒါအပြင်ကိုနောက်တစ်မျိုးကျွန်တော်တို့ကြားရတာကဟိုတတ်မှတ်ထားတဲ့တာဝန်ကြီးစဘာမပေးနိုင်လို့တစ်ချိန်လုံးကသိမ်းခဲ့တဲ့ဖြစ်ရပ်တွေလည်းရှိခဲ့ဘူးတယ်လို့ဆိုတယ်အဲ့ဒါလေးတွေလည်းနည်းနည်းလေးရှင်းပြပါဦးအဲ
အဲ့ဒါလေးလည်းပတ်သက်ရင်အာဒီဟိုပေါ့ဗျာကျွန်တော်တာဝန်ကြီးစဘာဆိုတာရှိတယ်အဲ့ဒါကတော့ကျွန်တော်မြန်မာဆိုရင်လမ်းဆက်ပါတီခေတ်ကရှိတာဒါပေမဲ့ဒီအဲစေုပ်ချုပ်ရေးတက်လာပြီးတော့1993မှာအားလာပြောက်ွယ်သွားတယ်အဲ့တော့တာဝန်ကြီးစဘာမသိဟိုမသွင်းနိုင်တဲ့ပုံစံမျိုးနေသိနေတာရှိတယ်အဲ့ဒါမျိုးတွေဆိုရင်အဲ့ဒီမူကင်းမျိုးတွေဆိုကျွန်တော်တို့လိုက်ပါဆောင်ရတဲ့နေရာမှာမရှိဘူးအဲ့ဒါကအဲ့ဒီတည်စဲကာလဥတွေတွေနဲ့အကျုံးဝင်နေတယ်အပေါင်းဝင်နေတယ်လို့ကျွန်တော်တို့ကသုံးသပ်တဲ့အတွက်လိုက်ပါဆောင်ရတာမရှိဘူးကျွန်တော်တို့လိုက်ပါဆောင်ရတာတွေကအဲ့လိုမျိုးတာဝန်ကြီးစဘာမရောလို့တိတ်နေတာမျိုးတွေမပါဘူးဗျ။ဟု
တ်။
အဲ့ဒါမျိုးကိုကျွန်တော်တို့ရှောင်းတယ်ပေါ့ဗျ။ဟု
တ်။
နောက်အခုဒီဘက်မှာကျွန်တော်တို့လိုက်လုပ်တဲ့အားတွေမှာဒီလာလာ30ကိုကြာပြီးတော့အာနိုင်ငံတော်ကနေပြီးတော့တိတ်နေလာလာ30ကိုကြာတယ်ဆိုတဲ့အခါမှာလေရေသိမ်းဥပဒေတွေခုနနေရာမီဥပဒေနဲ့မကိုက်ညီဘူး။နေရာမီဥပဒေပုံမှန်၅မှာပြဆိုထားတာရှိတယ်။အဲ့ဒါတွေကစီမံကိန်းမအောင်မြင်လို့ရှိရင်သို့မဟုတ်နိုင်ငံတော်ကမသုံးတော့ရင်ဘူလာလကုတ်တောင်သူကိုပြန်ပေးရမှာဆိုတာပါတယ်။နောက်ဇုံစက်မှုဇုံလိုဇုံလိုကနေလုံးမယ်ဆိုရင်လေအဲစီမံကိန်းကာလ6လအတွင်းမှာစတင်ပြီးပေါင်းတယ်ပြောရမယ်9နှစ်စီမံကိန်းဆို9နှစ်အတွင်းမှာပြည်ပြန်မပြည်ပြန်နေရာမြေတန်းရှိပြီးတော့မူလလက်ငုပ်လေသမားကိုပြန်ပေးရမယ်ပြပပုဂ္ဂလိကတွေကိုပြန်လဲရောင်းဝယ်ပေါင်းလဲဟိုတော့ငှားရမ်းခွင့်ပေးကမ်းခွင့်မရှိဘူးအဲပုံမှန်30မှာထွင်းချက်ဘလို့ပါလဲဆိုတော့တောင်သူလေသမားမိသားစုတွေကနှစ်ကြာွားလို့အဖေတွေတည်သွားရင်အသားတမီးတွေကိုပြန်ပြီးတော့လုပ်ပိုင်ခွင့်ပေးရမယ်ငှားရမယ်ရောင်းရမယ်အဲ့လိုအတိအကျလေးပါတယ်ဗ
ျအခုအဲ့ဒီဟိုပြောတဲ့ဥပဒေဆိုတာကပြီးခဲ့တဲ့နှစ်ကပေါ့နော်2012ခုနှစ်ဒီမတ်လတုန်းကအတည်ပြုခဲ့တဲ့မြေယာဥပဒေသစ်ကိုပြောနေရလားဒီမြေယာဥပဒေသစ်က
မဟုတ်ဗျအခင်းပြစ်အဲနေဦးကအခင်းပြစ်ကာလဥပဒေကအဲ့ဒီစတင်ပြီးတော့သိမ်းပြီးတာနောက်ပြီးတော့အဲအဲ့ဥပဒေတွေနဲ့အညီပြန်လဲပြန်အမယ်အချိန်ကာလအဲ့ဒီမှာအခင်းပြစ်ကာလဥပဒေ1953ခုနှစ်လေယာဉ်နဲ့ကမှပြည်လေဥပဒေ63ပြည်သားချတာဥပဒေကြီးအဲ့ဒါတွေပြောတာနောက်ဒီဘက်ဖြစ်မှာအတိတ်ဖြစ်တာအဲ2012ခုနှစ်အဟုလာ30နှစ်မှာ3နိုင်ပြီလို့ပြောတယ်သမရအမိန့်ညွန်ကြားချက်ထုတ်လိုက်တဲ့ဟာကလေယာဉ်ဥပဒေမှာလဲပုံမှာ30နှစ်ဆိုတာပါတယ်ဗျစီမံကိန်းနယ်နေတွေအတွက်တော့ရမယ်ဆိုရင်အဲတုံးဖို့လိုအပ်လို့တိမ့်ပြရမယ်ဆိုရင်အ ਨੇ စုံပမာဏကိုတိမ့်ပြီးပြီးတော့မတုံးနိုင်တဲ့ပမာဏတွေကိုတောင်သူလေသမားလက်ငုပ်တွေကိုပြန်ပေးရမယ်လို့ပါပြန်ဟောဗျအဲ့ဒါလေ
အဲ့ဒါကတောင်သူလေသမားတွေရဲ့အခွင့်အရေးအတွက်ကောင်းတဲ့အချက်လို့ပြောရမှာပေါ့အဲ့တော့ဒီဟာကဟိုအကောင့်ထဲမပေါ်ဘူးလားအဲ့ဒီဥပဒေက
အဲဒီမှာအခုဖြစ်နေတာတွေကဥပဒေတွေအကောင့်တွေမပေါ်တဲ့သဘောပဲဗျ။အဲ့တော့ကျွန်တော်တို့ကဒီလွှတ်တော်အစိုးရရဲ့ခြပြီးသွားပြီ။အဲတကယ်ဆက်လက်ပြီးတော့လုပ်ရမယ့်ဟာဘာကြံနေလဲဆိုတော့ပြားဥပဒေစိုးမိုးရေးကြံနေတယ်။ဥပဒေအတိုင်းဥပဒေနဲ့အညီဖြည့်ရှင်းဆောင်နိုင်ခွင့်ကိုကျွန်တော်တို့ကြံနေတယ်ဗျ။အဲ့ဒီပိုင်းကအခုသက်ဒီအကောင့်တွေပေါ်မလာသေးဘူးပြောလို့ရပါတယ်။
အဲ့တော့ဒီပြီးခဲ့တဲ့နှစ်ကဩဂုတ်လမှာအစပြီးတော့ထွက်လာတဲ့အတီးဖြစ်လာတဲ့ဥပဒေအရဆိုလို့ရှိရင်လယ်သမားတွေအနေနဲ့သူတို့ရဲ့လယ်ယာဉ်မြေတွေကိုမှတ်ပုံတင်နိုင်ဖို့ဆောင်ရွက်ရတော့မယ်ဒီကိစ္စကအခုထိတချို့နေရာတွေမှာအကောင့်ထဲမပေါ်သေးဘူးနှောက်နေနေရဆိုတာလေးလည်းကြားရတယ်လေလယ်သမားတွေအနေနဲ့ဒီသူတို့ပိုင်ဆိုင်နဲ့သူတို့ထွန်ရက်ဆိုင်ပြိုးနေတဲ့မြေတွေကိုမှတ်ပုံတင်ပြီးပြီဆိုလို့ရှိရင်ဘယ်လိုအခွင့်အရေးတွေရနိုင်ပါလဲ
အဲမြေတွေကိုမှတ်ပုံတင်ပြီးွားပြီဆိုရင်တော့အတော်လယ်သမားတွေကမိမိရဲ့နေရာမှာကျွန်တော်တို့အင်ဂျင်နီယာများလို့ပေါ့နိုင်ငံတော်အမြေယာတွေရဲ့မူရင်းပိုင်ရင်ဖြစ်တာတော့မှန်တယ်။တောင်လေသမားဥနေမျိုးဝေဥဖြူစသဖြင့်နာမည်ပေါက်နဲ့မှတ်ပုံတင်ထားမယ်ဆိုရင်အဲ့ဒီမှတ်ပုံတင်ထားတဲ့နေရာ6လပြည့်သွားပြီးကျော်လွန်တဲ့ကာလမှာပေါင်နိုင်ရောင်းချငှားရမ်းခွင့်တွေသူရမယ်။အဲ property right လို့ပြောလို့ရပါဗျာ။ပုံလိကအခွင့်အရေးပိုင်ခွင့်တွေသူရလာမယ်။ကျွန်တော်အင်ဂျင်နီယာရှိတဲ့အိမ်ကိုရောင်းဝယ်ငှားရမ်းလို့ရတဲ့ပုံစံမျိုးသူရသွားမယ်။အဲ့သူ့မှာအဲ့ဒီစာရွက်စာတမ်းရှိမယ်ဆိုရင်သူ့ကိုမနှောက်ယှက်နိုင်တော့ဘူး။ ကျန်တဲ့လူတွေတိမ့်တာပါ냐မလို့နိုင်တော့ဘူးတိမ့်မဲ့ဆိုရင်လည်းအခုဒီနေသိန်းပြည်သားလိုအပ်လို့နိုင်ငံတော်ကသုံးဖို့လိုအပ်လာမယ်ဆိုလို့ရှိရင်အဲ့မှာရှိတဲ့ကာလပေါင်းစည်းတွေနဲ့ပြည်တော်တာတို့ထိုက်တဲ့လူဟိုရော်ကြီးရယူပိုင်ခွင့်ရှိတာတို့ပုံပြီးပုံမှန်တွေဆက်ပါသေးတယ်ကြာ
ခုလက်ရှိမြန်မာနိုင်ငံမှာရှိနေတဲ့အများစုဖြစ်တဲ့လယ်သမားတွေဟာသူတို့ရဲ့လယ်ယာမြေတွေကိုထွန်ရက်နေပေမဲ့တကယ်တမ်းသူတို့ပိုင်ဆိုင်တဲ့မှတ်ပုံတွေမရှိဘူးဆိုတဲ့သဘောကိုပြောချင်တာလား
အဲဟုတ်တယ်ဗျာအဲ့ဒါကတော်တော်များများပါပဲလယ်သမားမှမဟုတ်ဘူးကိုယ်ပိုင်ရင်းမှလည်းအဲ့လိုပိုင်ရေးဆိုင်ခွင့်မှတ်ပုံတွေမရှိပါဘူ
းအဲ့တော့အခုလောလောဆယ်ဒီမှတ်ပုံတင်မဲ့ကိစ္စကဖြစ်လာတော့မှလားဟိုဘယ်တော့လောက်အကောင့်ထဲပေါ်မှာလဲဒီကိစ္စကလွှတ်တော်ကလည်းအတီးပြုတ်ပြီးဥပဒေဖြစ်လဲဥပဒေလည်းဖြစ်လာပြီဆိုတော့အကောင့်ထဲပေါ်ဖို့နှောင့်နှေးနေရဆိုလို့ရှိရင်တာဝန်ရှိတဲ့အစိုးရအပေါ်ကိုအရေးယူမဆောင်ရွက်တဲ့အတွက်ဘယ်လိုများတုံ့ပြန်လုပ်လုပ်ဆောင်မှုတွေလုပ်နိုင်မလဲ
အဲအဲ့ဒါကတော့ဒီနိုင်ငံမှာရှိတဲ့အစိုးရရဲ့ဝန်ထမ်းအုပ်ချုပ်ရေးအဖွဲ့အစည်းတွေအကုန်လုံးရဲ့ညံ့ပြင်းမှုလို့ပဲပြောလို့ရပါတယ်အဲ့ဒါတွေကတော်တော်များများပေါ့ဗျာမြို့ရွာတွေတော်တော်များများပါပသိမ်မှာတော့အဲကျွန်တော်ဟိုတလောကတရေတကူကြားလိုက်ပါတယ်အတောင်လယ်သမားဥယျာဉ်ဘလောက်ကိုမှတ်ပုံတင်ပြီးသွားပြီအေကာဘလောက်မှတ်ပုံတင်ပြီးသွားပြီဆိုတာအဲ့ဒါမှအလွန်လေးတဲ့ပမာဏပါဟိုအရာဥကျန်းထဲမှာမြို့နယ်လေးတစ်မြို့နယ်ဖြစ်တဲ့ဟိုကလေးမြို့နယ်လိုဟာမြို့မှာဆိုရင်ပဲအေကာပေါင်း3,000,000,000ကျော်ဆိုတာ3သိန်းကျော်ရှိပါတယ်။နော်အဲ့ဒါတွေကိုမှတ်ပုံတင်တဲ့လုပ်ငန်းတွေကိုပြင်ပြန်ဟိုလောက်ပြရမှာပါ။အခုဆိုရင်ဒီအော်ဂိုလာရောက်ရင်အဲ့ဒါတစ်နှစ်တောင်ပြည့်သွားပါပြီ။မှတ်ပုံတင်ရတဲ့ပမာဏအလွန်လေးပါသေးတယ်။အဲဆွမ်းဆောင်ရည်ညံ့ခြင်းနဲ့အုပ်ချုပ်ရေးရန်ရာကြီးလိုပဲပြောလို့ရပါတယ်အဲ
့ဒါ။ဟုတ်ကဲ့။အဲ့တော့အခုလောလောဆယ်ကဒီမြန်မာနိုင်ငံမှာဆိုလို့ရှိရင်ဒါ2015ခုနှစ်ရွေးကောက်ပွဲဆိုတာလည်းတဖြည်းဖြည်းနဲ့နီးကပ်လာပြီပေါ့နော်မြန်မာနိုင်ငံရဲ့အဓိကဟိုဥယေကတောင်သူလယ်သမားတွေမြေယာနဲ့ပတ်သက်ပြီးတော့တံမွေးဝမ်းကြောင်းလုပ်နေတဲ့သူတွေဆိုတော့ဒီရွေးကောက်ပွဲတစ်ခုအထူးသဖြင့်ပါတီစုံနိုင်ငံရေးရွေးကောက်ပွဲတွေမှာဆိုလို့ရှိရင်ဒီအများစုဖြစ်တဲ့လူဥယေကိုမဲဆွယ်နိုင်ဖို့ဆိုတာအတော်အရေးကြီးတော့ဒီကိစ္စကအခုလယ်ယာမြေသိမ်းတဲ့ကိစ္စလယ်ယာမြေမှတ်ပုံတင်တဲ့ကိစ္စတွေဟာဒီအခုလာမဲ့နိုင်ငံရေးအခင်းအကျင်းမှာဘယ်လောက်ထိအရေးပါလာမယ်လို့ထင်တယ်ခင်ဗျ။အ
ဲအဲ့ဒါလည်းပြောရခဲ့တယ်ဗျ။အဲပြည်သူကလည်းခတ်တုံတုံးမယ်ကျွန်တော်တို့အစိုးရတွေကလည်းခတ်တုံတုံးမယ်မဲဆွယ်လဲဆွယ်လို့ဆွယ်မှန်းသိကြမှာသိတာ။အဲအဲ့ဒီအမိသားတော့ရှိတယ်ဗျာ။ဒီမြေယာခုနတောင်းတဲ့သမားတွေရဲ့မဲဟာခုနလိုအရေးပါလာတော့ခဏနဲ့အဲအရေးပါတောင်းတဲ့သမားတွေဟာအတူကိုဘာကြောင့်မဲပေးရမှာလဲသူတို့ရဲ့အရေးကိုဘယ်သူတွေကဘယ်လိုဆောင်ရွက်ပေးနေတယ်အဲဘယ်သူတွေကဘယ်လိုနှောက်ယှက်နေတယ်ဘယ်သူတွေကဘယ်လိုညံ့ဖျင်းနေတယ်ဆိုတာကိုကြတဲ့နာမသိနိုင်ခြင်းနဲ့ဗျသိရင်တော့အိုက်မဲအကြီးပါမှာပေါ့ဗျအဲ့လိုသိနိုင်တဲ့ပမာဏ20ရာခိုင်နှုန်းလောက်ပဲရှိတယ်တော်တော်များများ100ရှိမယ်ဆိုရင်တော့အဲအဲ့ဒီမှာအဲ့လောက်ပဲသိနိုင်တာဖြစ်နေတယ်အဲ့ဒီလူတွေရဲ့မဲကတော့ဟိုအခေယာကြပြီးတော့ကျန်တဲ့လူတွေရဲ့80ရာခိုင်နှုန်းလောက်မဲကတော့အဲအဲ့ဒီရွေးကောက်ပွဲကာလမှာပေါ်လာတဲ့အခင်းချင်းတွေနဲ့ပဲဆိုင်သွားပါလိမ့်မယ်
မြန်မာနိုင်ငံအတွင်းလယ်ယာမြေကိစ္စတွေကိုထဲထဲဝင်ဝင်ဆောင်ရွက်ပေးနေတဲ့မတူကွဲပြားခြင်းနဲ့ငြိမ်းချမ်းရေးပါတီဥက္ကဋ္ဌဦးနေမျိုးဝေကိုဆက်သွယ်မြင်းမြန်းထားတာပါကျွန်တော်တန်းလွင်ထုံးပါခင်ဗျာ